ဒီပေါ်နိုင်ငံမှာတော့မိုးကြီးမြေပြိုပြီးလူပေါင်းအနည်းဆုံး12ဦးသေဆုံးကနောက်ထပ်အနည်းဆုံး21ယောက်ထိပျောက်ဆုံးနေပါတယ်။ဒီပေါ်နိုင်ငံမှာမနေ့ကမိုးကြီးပြီးမြေပြိုကရွာနှစ်ရွာကိုတိုက်စားသွားတာကြောင့်အခုလိုသေဆုံးပျောက်ဆုံးခဲ့တာလို့အစိုးရအရာရှိတူကဆိုပါတယ်။မြို့တော်ခတ်တမန်ဒူအရှေ့ပိုင်း62မိုင်ကွာဘာရာဘိုက်ရွာမှာမိုးကြီးမြေပြိုကျလာတာကြောင့်အိမ်တွေနဲ့လူတွေတိုက်စားခံမျောပါသွားပြီး10ဦးသေ22ဦးပျောက်ဆုံးနေတာလို့အရာရှိမူရာရီဝက်စတီကဆိုပါတယ်ဒီဒေသကတရုတ်နိုင်ငံတိဘက်ဒေသနဲ့နယ်စပ်မှာရှိနေတာပါနောက်သေဆုံးတဲ့သူနှူကတော့နိုင်ငံအနောက်မြောက်ပိုင်းဘင်္ဂလန်ဒေသကမိုးကြီးမြေပြင်းမှုမှာဖြစ်ခဲ့တာပါဒီမြေပြင်းမှုနှစ်ခုလုံးကမနေ့အာရုံတစ်ချိန်မတိုင်ခင်မှာမထင်မှတ်ပဲဖြစ်ခဲ့တာကြောင့်လူတွေဘေးလွယာကိုထွက်မပြေးနိုင်ခဲ့ဘူးလို့ကယ်ဆယ်ရေးသမားတွေကဆိုပါတယ်ပျောက်ဆုံးနေသူတွေကတော့ဆက်ရှာနေဆဲဖြစ်တယ်လို့အရာရှိဝက်စတီကဆိုပါတယ်အခုနောက်ဆုံးဖြစ်လာတဲ့သေဆုံးမှုကြောင့်အခုဇွန်လကနေစက်တင်ဘာလအတွင်းမုတ်တုံရာသီတွင်မိုးကြီးမြေပြိုမှုကြောင့်သေဆုံးရသူစုစုပေါင်း314ဦးရှိသွားပြီးအနည်းဆုံး112ဦးပျောက်ဆုံးနေစဉ်နဲ့ဒဏ်ရာရသူ160ရှိလာနေပြီလို့ဒီရာရှိကစက်ပြောခဲ့ပါတယ်ခင်ဗျာ